မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကအာရမလုပ်ငန်းစီခိုင်းနေတာတွေကိုရပ်တန့်ဖို့နဲ့အလုံသမားသမဂ္ဂတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့စစ်ဆန်းစုံစမ်းစစ်ဆင်မှုတွေပြုလုပ်ခဲ့တဲ့ကုလသမဂ္ဂကဗုဒ္ဓဟူးနေ့မှာတောင်းဆိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်စီကနိုင်ငံတကာသဘောတူညီချက်တွေဖြစ်တဲ့အာရမလုပ်အားစီခိုင်းမှုတားမြစ်ထားတဲ့ဥပဒေတွေနဲ့လွတ်လပ်စွာဖွဲ့စည်းလုံဆောင်ခွင့်တွေကိုချိုးဖောက်နေတဲ့အထောက်အထားတွေတွေ့ရှိရတယ်လို့စုံစမ်းစစ်ဆင်မှုတွေလုံဆောင်ခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအလုံသမားသမဂ္ဂများအလုံသမားများအဖွဲ့ချုပ် ILO ကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံတကာအလုံသမားဥပဒေတွေကိုလိုင်းလာခြင်းမရှိဘူးဆိုတဲ့စွပ်စွဲချက်ကိုစုံစမ်းစစ်ဆေးဖို့စုံစမ်းရေးကော်မရှင်တရက်ကို ILO က2022ခုနှစ်မတ်လတည်းမှာဖွဲ့စည်းတာဝန်ပေးခဲ့တာပါ။ILO အနေနဲ့အခုလိုအစင်းမြစ်စုံစမ်းစစ်ဆေးမှုမျိုးကို ILO စတင်တည်ထောင်ခဲ့တဲ့1919ခုနှစ်နောက်ပိုင်း73ချိန်ပဲပြုလုပ်ခဲ့ပူပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဟာအလုံသမားတမကတွေနဲ့ရပ်သားပြည်သူတွေရဲ့လွတ်လပ်စွာလုံဆောင်နိုင်ခွင့်တွေအပေါ်ဖိနှိပ်ကန့်သတ်ထားတာအာရမလူကားစေခိုင်းတာမျိုးစုံစီရေးကိစ္စတွေအတွက်အာရမစေခိုင်းတာအလုံသမားတမကအဖွဲ့ဝင်ခေါင်းဆောင်တွေကိုတရားမဝင်ဖမ်းဆီးထောင်ကြတာနှိပ်စက်တာတပ်ပြတ်တာစောင့်ကြည့်တာပြည်ပကိုထွက်ပြေးစေရတာတွေကိုစစ်ကောင်စီကကျူးလွန်ခဲ့တဲ့အထောက်အထားတွေတွေ့ရှိရတယ်လို့စုံစမ်းရေးကော်မရှင်ကဖော်ပြထားပါတယ်။ဒီအစင်ခံဖော်ပြခြင်းဒီအစင်ခံစာကို3လအတွင်းလက်ခံခြင်းရှိမရှိအကြောင်းပြန်ရမှာဖြစ်ပါတယ်။စစ်ကောင်စီကလက်ခံတယ်ဆိုလို့ရှိရင်ဒါကိုရပ်တန့်ဖို့ပြုတ်ရင်ပြောင်းလဲဖို့လိုအောင်မှာဖြစ်ပါတယ်။လက်မခံဘူးဆိုရင်တော့ ICJ နိုင်ငံတကာခုံရုံးမှာတက်ရောက်ဖြစ်ရှင်းနိုင်ပါတယ်။